ထန်သာလို့မဘာရဲ့လာတူတော်မောင်ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကကဘာအေးဖျားလမ်းမှာရှိတဲ့မြမပလာဇာမှာအဆိုတော်ဖြိုးပြည်ဆောင်အပါအဝင်လူငယ်3ဦးကိုရဲတပ်ဖွဲ့ဝင်တွေကမူရစ်စေဝါမှုနဲ့ဖမ်းဆီးပြီးအခုခါမှာဓာတုပိတာဝင်ရုံရဲ့စစ်ချက်အရမူရစ်စေဝါမဟုတ်တာကြောင့်ပြန်လည်လွတ်မြောက်လာကြပြီလို့သိရပါတယ်။သူတို့လက်ဝဲတွေးရှိတဲ့မူရစ်စေဝါဆိုတဲ့စေပြားတွေဟာထိုင်းနိုင်ငံထုတ်ကြားလုံးတွေဖြစ်နေပါတဲ့ငါတူဖမ်းဆီးခံရခြင်းကလည်းကိုထိလက်ရောက်ရိုက်နှက်တာခံရတဲ့အတွက်ကာယကရှင်တွေဘက်ကကြည့်ရင်အကြီးအကျယ်ဂုံတိတ်ခါထိခိုက်ညှိုးနှွမ်းခဲ့ရပြီးလူအခွင့်အရေးချိုးဖောက်တာကိုပါခံခဲ့ရတာပါဒီလိုရဲတပ်ဖွဲ့ဝင်တွေရဲ့လက်လွတ်စပယ်နိုင်တဲ့စီနင်းပြုမှုခံရတဲ့ပြည်သူတွေအများပြားရှိခဲ့ပြီးနင်းနာခဲ့ရတဲ့ပြည်သူတွေအတွက်ရဲတပ်ဖွဲ့ဝင်တွေအနေနဲ့ဘယ်လိုတာဝန်ယူဖြေရှင်းပေးမလဲဆိုတာပြည်သူတယောက်အနေနဲ့သိကျင်မိပါတယ်ဘာကြောင့်လဲဆိုတော့အခုလိုမှားယွင်းဖမ်းဆီးရိုက်နှက်မှုမျိုးမကြာခဏဖြစ်ပေါ်နေခဲ့ပြီးတချို့ဆိုအသက်သေဆုံးသည့်အထိထိခိုက်နှိမ့်နာမှုတွေရှိခဲ့ပေမဲ့ကျူးလွန်သူတပ်ဖွဲ့ဝင်တွေကိုထိရောက်တဲ့အရေးယူအပြစ်ပေးမှုတွေလုပ်ခဲ့ကြောင်းတခါမှပွင့်လင်းမြင်သာသောမကြားခဲ့ရဘူးလို့ပါငါတူလွန်ခဲ့တဲ့2009ခုနှစ်အောက်တိုဘာလတုန်းကမြောက်ကလာမှာရဲတပ်သားနဲ့ယာဉ်မှုကလက်ထိတ်ခတ်ပြီးရိုက်နှက်ခဲ့လို့အပြစ်မဲ့ပြည်သူဦးကျော်မောင်ဆိုသူဟာဥကောင်းမှသွေးခဲပြီးသေဆုံးခဲ့မှုပါတယ်မိသားစုဝင်တွေကလူတက်မှုနဲ့အမှုဖွင့်ခဲ့ရမှာယာဉ်မှုကဖမ်းဆီးရမိခဲ့ပြီးရဲတပ်သားကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်ထို့အတူ2018ခုနှစ်ဒီဇင်ဘာလတုန်းကလည်းတန်လင်းမျိုးမရဲစခန်းကနေတန်ရရတရားခံနေတဲ့ဖန်စီထိန်ထိန်ထားတဲ့အငှားရင်မောင်းကိုအောင်အောင်ဆိုသူကိုရိုက်နဲ့နှိပ်စက်ခဲ့တာကြောင့်တေဆုံးခဲ့ရမှုပါတယ်ဒီလိုပဲ2018ခုနှစ်နိုဝင်ဘာလတုန်းကလည်းတဝဲမြို့ပြည်သူစေယုံဝင်အတွင်းမှာတာဝန်ကျနေတဲ့ဒူရဲအုပ်ကအသက်14နှစ်သာရှိသေးတဲ့ကလေးတစ်ယောက်ကိုမှားယွင်းဖန်စီရိုက်နဲ့ထိုးကျိတ်ခဲ့လို့ကျဉ်ထန်တဲ့ဒဏ်ရာတွေရသွားခဲ့မှုပါတယ်ဒီမှပြန်တောင်းပန်ခဲ့လို့ကလေးပြီးပါတွေကကြေအေးပေးခဲ့ရပါတယ်2018ခုနှစ်နိုဝင်ဘာလမှာပဲအလုံးညွန့်နယ်မှာခီးသွွားလုပ်ငန်းလုပ်ကင်နေတဲ့ကိုအောင်စိုးထိုက်ဆိုသူကိုရဲတပ်ဖွဲ့ဝင်တွေကဖုံးတခုနဲ့မှားဖမ်းပြီးစခန်းမှာရိုက်နှက်ကန်ကြောက်နှိပ်စက်မေးမြန်းခဲ့ကြပါတယ်။နောက်မှမှားယွင်းဖမ်းဆီးမိတာကိုသိရပြီးပြန်လည်တောင်းပန်လို့ကြေအေးပေးခဲ့ရမှုပါတယ်။ဒီလိုပဲ2018ခုနှစ်ဇန်နဝါရီလထဲမှာပဲကိုတန်းတိုးအောင်ဆိုတဲ့သူကိုရန်ကုန်ကြောက်တရာရဲစခန်းကတန်နေရနဲ့မှားယွင်းဖမ်းဆီးပြီးစခန်းမှာရိုက်နှက်ဆဲဆိုကန်ကြောက်ခဲ့ကြပါတယ်။အဲ့ဒီရဲတွေကိုလူခွင့်ရေးအဖွဲ့အစည်းတွေကအရေးယူပေးဖို့တောင်းဆိုခဲ့ကြပေမဲ့ထိရောက်တဲ့အရေးယူမှုတွေပြုလုပ်ခဲ့တယ်လို့အခုချိန်ထိမကြားမိပါဘူးငါတို့ဒီလိုမှားယွင်းဖမ်းဆီးရိုက်နှက်လို့တေဆုံသွားခဲ့ရတဲ့အပြစ်မဲ့ပြည်သူတွေဂုံတိတ်ကထိခိုက်ညှိုးနှံပြီးနင်းနာခဲ့ရတဲ့ပြည်သူတွေမရေမတွက်အောင်ရှိနေပါတယ်ဒါတွေကိုပြန်ရေးပြနေရင်တထောင်တညပုံမြင်တွေလို့ဆုံးမှာကိုမဟုတ်တော့ပါဘူး1995ခုနှစ်မြန်မာနိုင်ငံရဲတပ်ဖွဲ့စီကံတိုင်တွေဥပဒေပုံမှန်စက်ခွန်စမှာအကျဉ်းသားအချုပ်သားဒါမှမဟုတ်အကျဉ်းသားအချုပ်သားသို့မဟုတ်ဖမ်းဆီးထားသူတို့အားရှင်းပန်းခဲ့လင်တော်၎င်းဖောက်ဖြက်ကျူးလွန်သူအားရဲတရားရုံးဖြင့်စစ်ဆေးပြီးပြစ်မှုထင်ရှားပါကထောင်ဒဏ်3နှစ်အထိထိုက်တင်ရမယ်လို့ကြေညာထားပါတယ်။ပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်161မှာလည်းကိုယ်စိတ်နှစ်ပါးရှင်းပန်းနှိပ်စက်လင်ရဲကိုတရားစွဲဆိုခွင့်ရှိပြီလို့ကြေညာထားပါတယ်။ဒါ့အပြင်ရဲလက်ဆွဲဥပဒေမှာလည်းဖမ်းဆီးရမိသူထွက်မပြေးနိုင်အောင်လိုတည်တဲ့ပုံပြီးတားဆီးမှုမပြုလုပ်ရဖမ်းဆီးရတွင်ချက်ချင်းလက်ထိတ်ခတ်ခြင်းပြုလုပ်ရန်မလိုအပ်ပါခုခံရန်ထွက်ပြေးရန်အရေးအယောင်ရှိမှသာလျှင်ပြုလုပ်သင့်သည်အချုပ်ခံရသူအားမတရားထိခိုက်နာကျင်အောင်မပြုလုပ်ရကောင်းမွန်လုံလောက်သောအစားအစာကျွေးရမည်ရေချိုးခွင့်ပေးရမည်မိတ်ဆွေနှင့်ရှင်းနေတို့ကိုတွေးခွင့်ပေးရမည်ဖန်စီပြီး24နာရီတွင်စုံစမ်းထောက်လှမ်းပြီးနောက်တရားစွဲဆိုရန်အကြောင်းမရှိလျှင်ပြန်လွှတ်ပေးရမည်24နာရီတွင်စုံစမ်းထောက်လှမ်းလို့မပြီးရင်ဆက်လက်ချုံနောင်ဝင်ရရအနည်းဆုံးတရားသူကြီးထံတရားခံကိုတင်ပို့ချုပ်ရမှန်တောင်းရဆိုပြီးပါရှိပါတယ်ငါတို့အခုဟာကရဲတပ်ဖွဲ့ဝင်တွေကိုယ်တိုင်ကသူတို့ရဲ့ရဲလက်ဆွဲဥပဒေတွေကိုတစ်ခုပြီးတစ်ခုချိုးဖောက်နေကြသလိုဖြစ်နေပါတယ်ရဲလက်ဆွဲဥပဒေတွေကိုရဲတပ်ဖွဲ့ဝင်အများစုကမလိုက်နာကြတော့သလိုမှားယွင်းဖမ်းဆီးရိုက်နှက်နှိပ်စက်နေကြတဲ့ရဲတွေကိုလည်းအရေးယူလို့မရဘူးဆိုတာထုံးစံတစ်ခုလိုဖြစ်နေတာကတော့အပြစ်မဲ့ပြည်သူတွေအတွက်အများကြီးနစ်နာသလိုဖြစ်နေပါတယ်ဥပဒေနဲ့မညီတဲ့ရဲတပ်ဖွဲ့ဝင်တွေကိုပြည်သူတွေကပြန်ပြီးတရားစွဲဆိုခွင့်ရှိဖို့ရှိရမှာဖြစ်ပါတယ်။နင်းနာမှုတွေတဲ့ပြန်ပြီးထိုက်တန်တဲ့ရော်ကြီးတွေရရမှာဖြစ်ပါတယ်။အထုပ်ဆိုရင်နင်းနာနေတဲ့အပြစ်မဲ့ပြည်သူတွေအတွက်တရားဥပဒေတွေကြာထမ်းပေးဖို့လိုအပ်နေပြီးဒီဥပဒေတွေကိုအမြန်ဆုံးရေးဆွဲအကောင်အထည်ပေါ်ဖို့လိုအပ်နေပါတယ်။ရဲတပ်ဖွဲ့ဝင်တွေအနေနဲ့လည်းမိမိတို့ရဲတပ်ဖွဲ့ဂုံတိတ်ခါမိမိတို့တဦးတယောက်ချင်းစီရဲ့ဂုံတိတ်ခါကိုပြန်လည်မြင့်တင်ဖို့ရဲတပ်ဖွဲ့စီကံထိန်းသိမ်းရေးဥပဒေတွေကိုလေးစားလိုက်တာပါ။ပြည်သူတွေယုံကြည်ကိုးစားမှုရှိလာအောင်ပြည်သူတွေအပေါ်စိတ်ရင်းစေတနာအမှန်နဲ့အကူအညီဖေးမပေးကြပါလို့အကြံပေးရင်းဒီတစ်ပတ်ဤကုန်းချုပ်လိုက်ပါစေ။မင်းလဲအာရင်ငါသည်စာပြန်မှာချစ်လာစွာသောမင်းရဲ့အဘစန်နီဦး